သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တီချကရင်ပြည်နယ်ရရှိရေးအတွက်ကရင်လူမျိုးတွေဒီဇိုင်းမမတ်တောင်းဆိုနေကြတာ89နှစ်တိုင်ခဲ့ပါပြီဗြိတိရှ်ကိုလိုနီခေတ်လက်ထက်ကတည်းကကရင်မျိုးသားတွေရဲ့ပထမဆုံးအမျိုးသားရေးအဖွဲ့အစည်း Dog Glue ကို1881ခုနှစ်မှာဒေါက်တာဒီတန်ပြားကစတင်ဖွဲ့စည်းထူထောင်ခဲ့ပါတယ်။အဲဒီနောက်မြန်မာနိုင်ငံလွတ်လပ်ရေးမရခင်1949ဖေဖော်ဝါရီလမှာကရင်ဖွဲ့စည်းတွေစုစည်းပြီးကရင်မျိုးသားစီယုံ KNU ကိုဖွဲ့စည်းခဲ့ကြပါတယ်။ဆရာနာရှင်အဆက်ဆက်ကြီးစိုးခဲ့တဲ့အပြင်ကရင်ဖွဲ့စည်းအသီးသီးရဲ့ခွဲထွက်မှုတွေကြောင့်လည်းနှစ်ပေါင်း80နီးပါးအထိတည်ကြလွတ်လပ်တဲ့ Federal Democracy စနစ်ထွန်းကားတဲ့ကရင်ပြည်နယ်ဖြစ်လာရေးဟာကရင်ပြည်သူတွေနဲ့ခေါင်းဆောင်အသီးသီးတို့ကကြိုးပမ်းနေကြရစေပါမိခင်ဖွဲ့စည်း KNU လို့တင်စားခေါ်ဝေါ်ကြတဲ့ကရင်မျိုးသားအစည်းအရုံးကနေဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBE ကရင်မျိုးသားကာကွယ်ရေးတပ် KNDO ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC နဲ့ကရင်နယ်ကြားဆောင်တဲ့ BGF အစရှိသဖြင့်ကရင်လက်နက်ကိုင်အဖွဲ့တွေအဖြစ်ခွဲထွက်ခဲ့ကြပါတယ်။နှစ်ပေါင်း80နီးပါးတော်လည်ရေးအတွေ့အကြုံနဲ့လက်ရှိຫນွေဦးတော်လည်ရေးမှာတော့စစ်ကောင်စီဘက်ကဆယ်စုနဲ့ချီပြီးရည်တည်ခဲ့တဲ့ BGF ကပြီးခဲ့တဲ့ရက်ပိုင်းမှာစစ်ကောင်စီလက်အောက်ခံနေခွဲထွက်လိုက်ပြီလို့ကောင်းဆောင်ပိုင်းတာဝန်ရှိသူတွေကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါဟာကရင်လူမျိုးတွေလိုချင်တဲ့ဖက်ဒရယ်ရရှိရေးအတွေ့ကရင်တော်လှန်ရေးကိုနောက်တစ်ဆင့်မြင့်တက်လိုက်တဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးလီလာတုံသက်သူဦးတန်းစိုးနိုင်ကပြောပါတယ်
။ဒီငွေကစစ်တပ်နဲ့ပေါင်းနေတဲ့ဒီအကြီးကြီးကကိုကကရင်မျိုးသားရေးအတွက်ဒီကင်းနဲ့သူ့ဝန်တွေကိုကရင်မျိုးသားရေးအတွက်သူလုံးကြတော့မယ်ဆိုရဲကရင်စကားကိုကြားနေရမှာကရင်တော်လှန်ရေးဟာကြားရမှာရှိတဲ့စင်တူပြီးတော့ဒီမျိုးတဲ့ကရင်မျိုးသားအားလုံးတို့ကျွန်တော်ကိုင်းရင်းနဲ့ဆောင်တော်ဒီမိုကရေစီကိုင်းရင်းတဲ့စေတောင်းကြီးကိုကျွန်တော်အပြုတ်တက်ခဲ့ကြီးအတွက်အခုကနေရာကြီးပေါ်မှုနဲ့အချင်းတရားကိုဆက်ရောက်လာပါဒါကြောင့်ပြင်းတော်လာရနောက်တစ်ဆင့်မြင့်တယ်နဲ့အနေထားတစ်ခုရောက်ရှိလာပြီကျွန်တော်တော့သုံးသပ်ပါတယ်ရှင
်ရှမ်းမြောက်ကစတင်ခဲ့တဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဦးဆောင်တဲ့2029စစ်စင်ရေးကြောင့်မြန်မာပြည်မြောက်ပိုင်းကအရေးပါတဲ့မြို့တွေကိုဆုံးရှုံးခဲ့ရပြီးနောက်စစ်တပ်လက်အောက်ကနေ BGF ခွဲထွက်လိုက်တာကစစ်တပ်ကိုအထိနာစေတဲ့ဆိုတဲ့တုံ့တက်မှုတွေလည်းရှိပါတယ်။စစ်တပ်ပေးတဲ့လစာကိုလည်းမယူရသလိုတာဝန်တွေကိုလည်းမထမ်းဆောင်တော့ဘူးလို့ BGF ကယတိပြက်ပြောဆိုခဲ့တာပါ။အဲ့ဒီနောက်စစ်ကောင်စီရဲ့ဒုတိယဗိုလ်ချုပ်အမှုကြီးစိုးဝင်းကပြီးခဲ့တဲ့လ23ရက်မှာပဲကရင်ပြည်နယ်ဖမ်းမြို့ထိသွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးနွေးခဲ့ပေမယ့်အင်အားထောင်ချီရှိတဲ့ BGF ရဲ့ထိပ်ပိုင်းကောင်ဆောင်တွေရဲ့ဆုံးဖြတ်ချက်ကိုမပြောင်းလဲနိုင်ခဲ့ဘူးလို့သိရပါတယ်။အဲ့ဒီနောက်တောင်ပိုင်းစစ်စင်ရေးစတင်လာပြီးမြဝတီမြို့တင်ငန်းညီနောင်ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ကအာရှလမ်းမကြီးအထိရက်ဆက်ဖြစ်ပွားခဲ့တာပါ။KNU တပ်မဟာကနေမြေအတွင်ဇန်နဝါရီတလတည်းမှာပဲတိုက်ပွဲပေါင်း90နီးပါးဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်40ကျော်သေဆုံးခဲ့တယ်လို့ KNU မူထရသတင်းစင်ကဒီနေ့မှထုတ်ပြန်ထားပါတယ်။မြောက်ပိုင်းကစီရေးရနေခြင်းတောင်ပိုင်းတိုင်းကစစ်စီရေးတွေပြန်ဆလာတာကတော်လည်ရေးကိုပူပေါင်းလှုပ်ဆောင်နေတဲ့သဘောတက်ရောက်ပြီးစစ်ကောင်စီဟန်ချက်ပြက်စီတဲ့ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။ပို့အမျိုးသားဖက်ဒရယ်ကောင်စီ PNFC ဥက္ကဋ္ဌဦးခွန်ထွန်မြင့်က
တောင်တန်းကြီးပြတ်မခွဲကြပဲနဲ့ဒီသူတည်းကလုံရင်နိုင်ငံကြီးဒီမှာကျတော့ဘာဖြစ်သွားပြီလဲဆိုဒီမိုကရေစီတက်တယ်လည်းမပြောတော့ဖက်ဒရယ်ရေးတက်တယ်လည်းမပြောတော့ဒီတိုင်းဒီလုံရင် political soul နိုင်ငံကြီးဝိညာဉ်နိုင်ငံကြီးတက်ကဘာဖြစ်သွားပြီလဲဆိုလို့ရှိရင်ဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဖြစ်သွားပြီအဲ့တော့ဒီဖက်ဒရယ်ဒီမိုကရေစီစနစ်ကိုသူနဲ့ပြည်တော်စုထူထောင်မယ်ဆိုရင်သူအလိုလိုလုပ်ရမယ်အလိုရတော့ဆရာနာရှင်စနစ်ကိုဒါကျွန်တော်ချုပ်ညင်အောင်လုပ်အောင်နောက်တစ်ခုကတော့ကျွန်တော်အမျိုးသားလွတ်မြောက်မှုတော်လှန်ရေးအောင်မြင်ဖို့မိမိလူမျိုးရဲ့အမျိုးသားရေးရဖို့ဆိုရင်မိမိပူလီတမျိုးသားတွေနဲ့ရုပ်ကံကျူးသားလို့မရနိုင်ဘူးအားလုံးစုပေါင်းပြီးပါလုံမရမယ်ပေါ့နော်မညီညွတ်ရင်မဖြစ်ဘူးညီညွတ်မှဖြစ်မယ်ဆိုတော့အမြင်ကတော့ဒါပြင်ပါရောအားလုံးကျွန်တော်တို့ဒီတိုင်းလာပေါင်းစုံရဲ့အမြင်ပါတော့ ဒါတော့ထင်ရှားဖြစ်သွားပါပြီ
။နှစ်ပေါင်း၁၀ဆနစ်ချီပြီးစစ်အာဏာရှင်စနစ်ကြီးစိုးခဲ့တဲ့နောက်ဒီတစ်ချိန်ကတော့ဖက်ဒရယ်အတွက်အသင့်တော်ဆုံးအခွင့်အရေးဖြစ်တယ်လို့ကရင်ခေါင်းဆောင်တွေအပြင်တိုင်းရင်းသားခေါင်းဆောင်အသီးသီးကယူဆထားကြပါတယ်။ဒါကြောင့်ပူးပေါင်းညီညွတ်မှုတွေကပိုခိုင်မာလာကြသလိုနိုင်ငံရေးမျှော်မှန်းချက်ပြေဝစွာရရှိနိုင်ရေးအတွက်ဘက်ပေါင်းစုံကနေကုညီဖေးမှမှုတွေကလည်းຫນွေဦးတော်လန်ရေးကာလအတွင်းတရကများစွာပေါ်ပေါက်ခဲ့ပါတယ်။89နှစ်မြောက် KNU ဖွဲ့စည်းတဲ့အခုနှစ်ပတ်လည်နေ့မှာလေကိုပိုင်ပြထန်းခွင့်နဲ့ဒန်းလူကြီးများ၏အတွေ့ကော့တူးလီပြည်ကရင်ပြည်ကိုတည်ထောင်မယ်လို့ KNU ဥက္ကဋ္ဌပရိုစောကွယ်ထူဝင်ကပြောဆိုထားပါတယ်။ကရင်လူမျိုးတိုင်းနဲ့ဒီမိုကရေစီစနစ်အခွင့်အရေးအပြည့်အဝရရှိနိုင်ဖို့ကိုပိုင်ပြထန်းခွင့်နဲ့အမျိုးသားဒန်းလူကြီးများမှုအာမခံချက်ပေးနိုင်တဲ့ Federal Democracy စနစ်ကိုတည်ဆောက်သွားမှာဖြစ်တယ်လို့လည်းထည့်သွင်းပြောဆိုထားပါတယ်။ကရင်နိုင်ငံရေးနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတို့အုပ်ဖြစ်တဲ့ Saul Evert ချိုကတော့ပြည်သူတွေဟာစိုးရရောကောင်းတာကိုပါထံပိုပြီး Federal ရရှိရေးအတွက်မျှော်လင့်နေကြတယ်လို့ဆိုပါတယ်။
Saul Evert ဆိုတာကများသောအားဖြင့် Respect ပေါ့။ဒီလက်ကူမထွက်မချေပါသေးတာခံကြည့်ကြပါတော့ကောင်းတယ်လက်ခံပူတာလည်းဒီခါဒါမှဒီစီရီလူတွေနဲ့ပတ်သက်တော့သူတွေနဲ့လူလာပန်ကြည့်ကြတော့ဘယ်လိုဒီမိုကရေစီစနစ်ကအားဒီအလုံးကိုကျန်တော့စီစီပြီးတော့မှအဲ့ဒါပြေလို့ကြာကြည့်တာဆက်စဉ်းစားကြတဲ့နိုင်ငံကြီးဖြစ်ပေါ်တယ်သူတို့လည်းဟိုဒီပလက်ဖောင်းချေရောက်ဖို့ကအချို့အခက်အခဲတွေကကြာပြင်းနေရရှိတယ်ဒီလက်ရှိပြင်ကောင်းစားတဲ့ဒီစီနံပါတ်နဲ့ဒီစကွယ်ကြောင်းမယ်ဒါမဲ့လက်တွေ့ဒီကလိုရမယ်အရာဟိုချုပ်ကဖနစစ်တပ်ပေါ်ပြီးတော့ဆက်ဆံနေပေါ့အကောင့်လုံးလုံးချင်းကပို့ပြီးတော့လက်တွေ့တောင်းလို့ပို့တာ
ကနဦးကရင်ခေါဆောင်စောဘဦးကြီးချမှတ်ခဲ့တယ်လက်နှစ်ချစကားအလျင်းမပြောရကရင်လက်နဲ့ကရင်လက်ထဲမှာရှိရမည်ကရင်ကံစမာကရင်ဖန်နည်းခွင့်ရှိရမည်ကရင်ပြည်အတိမတ်ပြုခြင်းနဲ့ပြည့်ပြည့်စုံရမည်ဆိုတဲ့မူလေးချက်ရှိပါတယ်ကရင်လူမျိုးတွေရာသင်တဲ့အခွင့်အရေးတွေရရှိဖို့ ਨੇ ဖက်ဒရယ်ဒီမိုကရေစီစနစ်အပြည့်အဝရရှိဖို့ကရင်မျိုးဆက်တွေဟာတောင်းဆိုရင်းတိုက်ယူရင်းခေအဆက်ဆက်ကြိုးပမ်းနေကြပါတယ်ကရင်ပြည်သူတွေအနေနဲ့စစ်အာဏာရှင်ကိုတွန်းလှန်ရင်းလက်ရှိတွန်းလှန်ရင်းမှာတော့တိုက်ပွဲပေါင်း 8,000 ကျော်ကြာဖျက်ဆီးခဲ့ရသလိုအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒေသခံတွေဟာလည်းကရင်ပြည်နေရအနှံ့အသင့်ချီရှိနေတာပါစစ်ကောင်စီရဲ့သွေးထိုးတက်ရှုံမှုတွေကိုနှစ်ပေါင်း80ကျော်အတွင်းကွဲကွဲပြားပြားတိလာပြီးတဲ့နောက်မှာတော့ခရစ်လက်နက်ကိုင်အဖွဲ့အစည်းတွေပြန်လည်ပေါင်းစည်းရင်းနဲ့ကောင်းဆောင်တွေရဲ့ကိုကြိုးစီပွားရှေ့တန်းမရောက်ရေးဟာကရင်ပြည်သူတွေရဲ့လိုလားချက်တစ်ခုဖြစ်နေတာပါဖက်ဒရယ်ရရှိရေးအတွက်ရှေ့လျားတဲ့ဒေါ်လာရေးကာလအမှားတွေကိုပြုပြင်ပြီးလက်ရှိဒေါ်လာရေးအဆုံးသတ်ဖို့နှီးပြူဟာကြကြစစ်ကောင်စီကိုပေါင်းတက်ဖို့လိုပြီးလို့ပြောလာသူကဝိုင်းရဲ့လက်နက်ကိုင်တူဖြစ်သူအဖိုးစောသမိန်ထောမာ
တောင်းအရေးကြီးတာကဒီခဏကျွန်တော်တို့ကလောက်ရမှာကနော်လက်နက်ကိုင်တိုက်ပွဲကိုအခြေခံပြီးလှုပ်ရှားရင်းနဲ့ကြာနဲ့ဤတရာအမျိုးမျိုးနဲ့ပုံရံသူတိုက်ဖို့ဒါပဲပြည်တွင်းမှာရှိတဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းပါကောင်းပါမယ်ကျွန်တော်ဒါကြောင့်ပြည်တွင်းကရှိတဲ့နိုင်ငံရေးအဖွဲ့အစည်းတွေကိုကျွန်တော်မပုတ်ခတ်ဘူးနှီးမျိုးစုံနဲ့တက်ရမယ်ဒါမဲ့ဒီခဏလက်နက်ကိုင်တော်လန်ရေးကိုတော့အခြေခံမှန်းနိုင်ပြုကြဒါမဲ့ဒီတစ်ခုတည်းနဲ့လည်းမရဘူးကျွန်တော်တမိုင်းတွေ့ကြုံရနှီးမျိုးစုံနဲ့ကျွန်တော်ပြန်လို့ရတယ်။ဒါဟာဒီကိုပေါက်တတ်နိုင်ရင်ကျွန်တော်ရမှာပဲ။ကျွန်တော်နှီးပြူဟာမှရင်အောင်ပါပဲ။နှီးပြူဟာတယောက်နဲ့တယောက်အပြစ်တင်နေတော့မအောင်ဘူးရတဲ့တယ်ပဲပြောမယ်
။ KNU ဥက္ကဋ္ဌကတော့နိုင်ငံရေးအခြေအနေပြောင်းလဲရှိလာတာနဲ့အညီနိုင်ငံရေးမဟာဗျူဟာနဲ့နှီးပြူဟာတွေကိုဥဆောင်လမ်းညွှန်ချမှတ်နေတယ်လို့ဆိုထားပါတယ်။သာပြင်အချိန်နဲ့များအကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့လက်ရှိကာလမှာကြာရောက်တဲ့89နှစ်မြောက် KNU တီထောင်စင်းနှစ်ပတ်လည်နေ့မှာပြောဆိုခဲ့ပါတယ်။စီးရေးအပြင်တန်နမန်ရေးနဲ့နိုင်ငံရေးနည်းလမ်းမှာလည်း KNU အနေနဲ့မဟာမိတ်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့အတူကြားကာလမြို့သားညီညွတ်ရေးအစိုးရ NUG နဲ့ပူးပေါင်းမှုတွေလည်းရှိနေပါတယ်။ကွဲနေတဲ့ကရင်လက်နက်ကိုင်အဖွဲ့လေးစုပြန်ပေါင်းစည်းနိုင်ရည်ကစန့်ကြနိုင်ပေမယ့်ဖက်ဒရယ်ရရှိရေးအတွက်ခေါင်းဆောင်တွေမှတူညီတဲ့စိတ်ဆန္ဒရှိဖို့ကိုကရင်လူမျိုးအများစုကအလိုရှိနေကြတာပါလူငယ်အမျိုးသမီးတဦးဖြစ်သူတပ်မဟာ6နယ်မြေခံကရင်တိုင်းရင်းသူတဦးက
စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီရောက်ဖို့အတွက်ကိုကျွန်တော်တို့ညှော်မှန်းပြီးတော့
ဘယ်လိုပြောမလဲလူငယ်တယောက်အနေနဲ့ပတ်ဝန်းကျင်တဲ့အချိန်မှလည်းဒါကိုကြိုးကြိုးစားစားနဲ့လုပ်နိုင်တဲ့ကြာရခန့်ကဏ္ဍမှာပတ်ဝန်းလို့လှုပ်ဆောင်နေလေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့စစ်မှန်တဲ့ညီညွတ်ရေးဒီ Federal Democracy ကိုကျွန်တော်တို့အမြဲဆုံးရောက်ဖို့လည်းမျှော်လင့်တယ်တောင်းဆုံးချင်တယ်ပေါ့နော်။ကောင်းစားတွေတွေ့ကတော့ဒီစုစည်းနိုင်တဲ့အခြေအနေတစ်ခုကတော့မဖြစ်နိုင်ဘူးလို့တော့လူငယ်တယောက်အနေနဲ့တော့မြင်တယ်။ဒါပေမဲ့ဒီမတူကွဲပြားနေတဲ့ခေါင်းဆောင်ပေါ့နော်အစုအဖွဲ့ဒီကိလူမျိုးမပပြဖို့အတွက်ကိုတော့ထက်စဉ်းစားဖို့လိုတယ်ဆိုတာဟာမျိုးတော့ကျွန်တော်ပြောချင်တယ်
။ကရင်ပြည်သူတွေအပါအဝင်နိုင်ငံအနှံ့ကတောင်မော်မြေပြတ်တိုင်းရင်းသားတွေဟာဆက်အနာရှင်စနစ်အဆက်ဆက်ကာလအတွင်းဖက်ဒရယ်ကိုငတ်မုတ်ခဲ့ရပါတယ်။စစ်ကောင်စီကိုခုခံကာကွယ်နိုင်တဲ့အပြင်တပ်မြန်ထိုးစစ်တွေပါဆင်နွှဲလာနိုင်တဲ့နောက်မှာတော့ဆယ်စုနှစ်ချီအောင်ဤကြရတဲ့ Federal Democracy စနစ်ရရှိရေးကိုပြည်သူတွေကမျှော်လင့်နေကြပါပြီ။ပေါင်းစည်းညီညွတ်မှုနဲ့အတူခေါင်းဆောင်အသီးသီးရဲ့နိုင်ငံသူနိုင်ငံသားတွေပေါ်ထားရှိတဲ့စည်ရနာစစ်မှန်ဖို့ကိုပြည်သူတွေကတော့အလိုရှိလိုနေတာပါ။ဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
်။ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ